နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်တော်ဆန်းစုကြည်တရားရင်ဆိုင်နေရတဲ့အမှုတွေကနောက်ထပ်အဂတိအမှုနှုတ်မှုကိုလာမယ့်အောက်တိုဘာလ12ရက်နေ့မှာအပိသအမိန့်ချမှတ်သွားမယ်လို့မျှော်လင့်ကြောင်းတရားရေးသတင်းရက်ွက်ကပြောပါတယ်။ဒေါက်ဆန်းစုကြည်ဟာစီးပွားရေးလုပ်ငန်းရှင်ဦးမောင်ဝိတ်ရှိကအမေရိကန်ဒေါ်လာ5သိန်းခွဲကိုဒေါက်ခင်ဂျီဖောင်ဒေးရှင်းအတွက်လက်ခံရယူခဲ့တဲ့ဆိုပြီးစစ်ကောင်စီကအခုလိုတရားစွဲဆိုထားခဲ့တာဖြစ်ပါတယ်။ဒေါ်လာ5သိန်းခွဲကိုဒေါက်ဆန်းစုကြည်က2ချိန်ခွဲလက်ခံယူခဲ့တဲ့အတွက်အမှုကိုနှမှုနဲ့စွဲဆိုထားလို့သိရှိရပါတယ်။အမှုတွေနဲ့ပတ်သက်ပြီးဒီနေ့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကတရားရုံးမှာအပိသက်လျှောက်လဲချက်ပေးခဲ့ကြပါတယ်။စီးပွားရေးလုပ်ငန်းရှင်မောင်ဝဲအင်းနေနဲ့သူတော်ဘောဆန္ဒအရလှူဒန်းခဲ့တာကြောင့်ပြစ်မှုကိရှင်းကြောင့်ရှင်းလင်းတွေဘက်ကလျှောက်လဲချက်ပေးခဲ့ကြပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကလည်းပြီးခဲ့တဲ့သတင်းပတ်ရုံးချင်းမှာဆွဆွဲချက်တွေအကုန်လုံးကိုညှင်းဆုပ်ခဲ့တယ်လို့တရားရုံးနဲ့နှိဆက်သူတွေကပြောပြပါတယ်။အမှုကိုရုံးတင်စစ်ဆေးရမှာအပြင်ကလူတွေသတင်းဌာနတွေလာအောင်ခွင့်မရှိသလိုရှင်းလင်းတွေကိုလည်းအမှုအကြောင်းပြောဆိုခွင့်ပိတ်ပင်ထားပါတယ်။